ရခိုင်ပြည်နယ်ကကိုမြို့နယ်နဲ့ရှမ်းပြည်နယ်ကခုနှစ်မြို့နယ်ဖြစ်ကြပါတယ်။လွတ်တော်ကိုယ်စားလှယ်နေရာအရကြည့်မယ်ဆိုရင်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်အတွက်ရွေးချယ်ရမယ်ကိုယ်စားလှယ်22ဦးအတွက်မဲဆန္ဒနေနဲ့ပြည်နယ်တိုင်းဒေသကြီးလွတ်တော်အတွက်လွတ်တော်ကိုယ်စားလှယ်နေရာ30အတွက်ရွေးချယ်ပေးရမယ်ဒေသတွေဖြစ်ပါတယ်။အဲ့ဒီနေရာတွေဟာရခိုင်ပြည်နယ်နဲ့ရှ ရွေးကောက်ပွဲပြန်လုပ်ပေးဖို့သူတို့လည်းဝိုင်းဝန်းကူညီပါမယ်ဆိုတဲ့ကြေညာချက်ထုတ်ပြန်လိုက်ချိန်မှာတပ်မတော်ကလည်းချက်ချင်းတုံ့ပြန်လက်ခံလိုက်တာကြောင့်လူညုံရေးမကောင်းမှုလို့ပြောနေတဲ့နေရာတွေမှာတိုက်ပွဲသံတွေရုတ်တရက်ရပ်သွားပါတယ်။ဒါဆိုလူညုံရေးကောင်းသွားပြီမို့ရွေးကောက်ပွဲတွေပြန်လုပ်ပေးလိုက်ပါလားလို့အလွယ်ပြောနိုင်ပေမဲ့တကယ်ကအကန့်အသတ်တွေရှိနေပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေးလာရေးညူးမြန်မာဖောင်ဒေးရှင်းကဒေါ်မြတ်နန္ဒသင်းကရွေးကောက်ပွဲဥပဒေမှာကြပြရွေးကောက်ပွဲကျင်းပဖို့မှာအကန့်အသတ်တွေရှိထားတယ်လို့ပြောပါတယ
်။ကြောက်ရွေးကောက်ပွဲဥပဒေကိုပုံမှန်89ကကြီးနဲ့ခခွေးပေါ့နော်။အခခွေးမှာသူကရေးထားတာကဒီပုံမှန်တက်တန်းရဲ့ပထမနှစ်နဲ့ပြင်ဆင်မနှစ်မှာကြက်ကရွေးကောက်ပွဲကျင်းပခြင်းမပြုရဆိုတဲ့သူကအဲ့ဟာလေးပါတယ်ပေါ့နော်။ဒါပေမဲ့တချို့တွေကျတော့လေတချို့လူတွေကယူဆတာကကျတော့ဟိုဒီကောင်ကကြက်ရွေးကောက်ပွဲမဟုတ်ဘူး။ဒါအရင်တော့ကလောက်ရမယ်အထူးရွေးကောက်ပွဲနေရမှာပဲလို့ဖြစ်တဲ့အတွက်ဒီဟာကိုကြက်ရွေးကောက်ပွဲလို့မယူဆနိုင်ဘူးပေါ့နော်
။ရွေးကောက်ပွဲပြန်ကျင်းပဖို့ကိစ္စကိုအဆုံးဖြတ်ပေးရမှာကပြည်တော်စုရွေးကောက်ပွဲကော်မရှင်ပါ။ဒါပေမဲ့အခုချိန်ထိဘာမှထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လိုင်ကတော့ရွေးကောက်ပွဲကိုမူလကလေးကမြို့နယ်အားလုံးမှာလုပ်မယ်ဆိုပြီးပြင်ဆင်ပြီးဖြစ်လို့ရွေးကောက်ပွဲပြန်လုပ်မယ်ဆိုရင်ရပိုင်အတွင်းလုပ်ပေးနိုင်ပါတယ်လို့ RFA ကိုပြောပါတယ်
။လက်ဆန္ဒရှင်လက်ပတ်တွေကိုမပို့ထားရတဲ့မြို့နယ်နည်းနည်းပပတော့ရှိတယ်။ဒါလည်းပဲဟိုလုံခြုံရေးရပါ။အဲလိုဆိုတော့ဒါကြီးကမင်းလက်မှတ်ဆိုတာကြီးကရေစခန်းနဲ့အဟိုဘန်လုံးမှာပဲထားခွင့်ရှိတာဟုတ်လीနော်လုံခြုံရေးအတွက်ဆိုတော့အဲ့ဒီအချိန်တုန်းကတော့အဲ့နည်းနည်းအဲ့ဒီအပိုင်းကနည်းနည်းအားနေတယ်ဆိုတော့မပေါ်နိုင်ခဲ့တဲ့နေရာလေးတွေရှိတယ်။ဒါဒီလောက်ပါပဲ။အဲ့တော့ကေရီကျင်းပါဖြစ်တယ်ဆိုလို့ရှိရင်တော့တရက်နှစ်ရက်အတွင်းပို့လိုက်လို့ရတယ
်။ရွေးကောက်ပွဲပြန်လုပ်ပေးဖို့ကိစ္စဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ရဲ့အဆုံးဖြတ်ဖြစ်ပါတယ်။ UEC ကိုတယ်လီဖုန်းနဲ့အချိန်ချင်းအပြင်အီးမေးလ်ကတဆင့်ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ဒီဇင်ဘာလ15ရက်နေ့ကတော့သမရဦးဝင်းမြင့်46ကျင်းမြောက်ရခိုင်ပြည်နယ်နှင့်အခမ်းအနားကိုပေးပို့တဲ့တဝန်လွာမှာလုံခြုံရေးအရရွှေဆိုင်လိုက်ရတဲ့ရခိုင်ပြည်နယ်ကမြို့နယ်တွေမှာရွေးကောက်ပွဲအများဆုံးကျင်းပနိုင်ဖို့တက်ဆိုင်ရာအဖွဲ့အစည်းလူပုဂ္ဂိုလ်တွေကဝိုင်းဝန်းဆောင်ရွက်ချဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံတော်သမ္မတကိုယ်တိုင်ကအခုလိုတိုက်တွန်းလိုက်တာကြောင့်ကြိုးစားရမှာဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဦးဆိုင်လိုက်ကပြောပါတယ်။
နိုင်ငံသမရကူတိုင်အဲ့လိုမျိုးတိုက်တွန်းပြီဆိုလို့ရှိရင်တော့အစိုးရအဖွဲ့အနေနဲ့လည်းပဲယူအစီနဲ့ချိတ်ဆက်ပြီးတော့မှမဖြစ်မနေကြိုးပမ်းတင်တယ်လို့မြင်တာပေါ့နော်။တခိုင်ပြည်နယ်ရဲ့အနေထားအရဆိုလို့ရှိရင်မြို့နယ်ပေါင်းတဝက်ကျော်ကမကျင်းပဖြစ်ဘူးဆိုလို့ရှိရင်နောက်လာမယ့်ပြည်နယ်အစိုးရရဲ့ပုံရိပ်ကိုလည်းတွားပြီးထိခိုက်စေနိုင်ပါတယ်။ပြည်နယ်အစိုးရရဲ့တရားဝင်မှုကနည်းနည်းလေးများရော့ရဲမလားဆိုပြီးကျွန်တော်စိုးရိမ်ရတာရှိတာပေါ့။
သမရအနေနဲ့တိုက်တွန်းတယ်ဆိုတာတဲ့စီမံခန့်ခွဲဖို့လိုလိမ့်မယ်လို့နိုင်ငံရေးလေးလာသုံးသက်သူဦးမမောင်စိုးကဝေဖန်ပါတယ်
။မမားတော့ဗျာသမရတိုက်တွန်းတယ်ဆိုတာတဲ့သမရကနေပြီးတော့ဒါစီမံခန့်ခွဲရမှာဖြစ်တယ်လို့ပဲထင်ပါတယ်။ဟုတ်။ဒီခိုင်းချင်းနေကိုဒီသူ့ရဲ့အစိုးရဖွဲ့ရနေပြီးတော့လေးလာသုံးသက်ပြီးတော့လုပ်တဲ့မလုပ်တဲ့ဆုံးပြရမယ်လို့ပဲထင်ပါတယ်။နောက်ပြီးတော့လည်းအခုအချိန်မှာပြောပါဘယ်လုပ်မယ်မလုပ်ဘူးဆိုတာလည်းပုံနဲ့ပြောလိုက်ပို့ကောင်းတာပေါ့။
အခုလိုရွေးကောက်ပွဲမလုပ်နိုင်တော့တဲ့ဒေသတွေနဲ့ပတ်သက်လို့အပြန်အလှန်ပြောဆိုမှုတွေရှိနေပေမဲ့သိကြတာကတော့ဒီဇင်ဘာလကုန်ဖို့ရပိုင်းလောက်လိုတော့တာကြောင့်အေးအေးရခိုင်တပ်တော်ကအဆိုပြုထားတဲ့2020နှစ်မကွန်ခင်ရွေးကောက်ပွဲပြန်လည်ကျင်းပပေးဖို့ဆိုတာကတော့ဖြစ်နိုင်ခြေမရှိတော့ပါဒါဆိုဒီပြည်လုံးမှာရှိတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့နေရာတွေမှာတောင်ပြူကမ်းပြူအနံ့ရခဲ့တဲ့ NLD ပါတီအစိုးရဖွဲ့ပြီးခြင်းNLD ကိုယ်စားလှယ်တွေလွတ်တော်တဲ့ရောက်ပြီးမှပြင်ဆင်စရာရှိတဲ့ရွေးကောက်ပွဲဥပဒေကိုပြင်ပြီးတော့မှရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေအတွက်ပြန်လည်ကျင်းပပေးဖို့အခြေအနေပေးလာမယ်ထင်ပါတယ် ဒီအချိန်မှာရင်တထိတ်ထိတ်ဖြစ်နေရသူတွေကတော့စစ်ပွဲတွေကြောင့်ဥပ္ပိအိမ်မြင့်နဲ့ဒုက္ခတွေစခန်းတွေမှာအခြေချနေနေရတဲ့ဒေသခံပြည်သူတွေပါတဏ္ဍာန်တွေအမြောက်တန်တွေပြန်ပြီးကြားလာရတော့မှလားဆိုတာတွင်းနေမိကြမှာအမှန်ပါခင်ဗျာ